မြန်မာနိုင်ငံကနေတရားမဝင်နေဆက်ဖြတ်ကျော်ဝင်လာသူတွေထဲမှာကိုဗစ်ကရောဂါကူးစက်သူတွေတွေ့ရှိနေတာကြောင့်ပြည်ထောင်နဲ့လုံခြုံရေးတင်းကြပ်ထားချိန်မှာပဲထိုင်းနိုင်ငံနဲ့နောက်ထပ်ဝင်လာသူတွေကိုအာဏာပိုင်တွေကဖမ်းဆီးနေတဲ့အကြောင်းပြောပြပါမယ်ကျွန်မကမအေးပါပါနေဆက်ဖြတ်ကျော်ပြီးတရားမဝင်ဝင်လာသူတို့မှာကိုဗစ်ရောဂါပိုးကူးစက်မှုတွေတွေ့ရှိခဲ့တာကြောင့်ငွေရန်ထောင်ဒဏ် မှာလဲမြန်မာနိုင်ငံနယ်ဇက်ကိုတရားမဝင်ဖြတ်ကျော်ဝင်ရောက်လာတယ်လို့တင်ငါမကင်းသူ9ဦးကိုဒီကနေ့အစောပိုင်းမှာပဲထိုင်းရနာပိုင်းတွေကဖမ်းဆီးလိုက်ကြောင်းထိုင်းနိုင်ငံအခြေစိုက်ရောင်ကြီးဦးအလုတ္တမရေးလှုပ်ရှားရေးအဖွဲ့မဲဆောက်ရုံတာဝန်ခံဦးမိုးကျော်ကပြောပါတယ်
။ဒီနေ့မနေ့ကတော့ဟုတ်တယ်မြန်မာပြည်ထဲကနေပြီးတော့ကိုယ်ကတရားမဝင်လမ်းကြောင်းတွေဝင်လာလို့ယူဆတဲ့သူတွေကိုရှိတယ်ဆိုပြီးတော့ဟလာဒီတရင်ပြပူချက်နဲ့ပေါ့အနာပိုင်းတွေလူဆက်တွေကြောင်းကြလာတယ်ဆိုကြောင်းမှုဆိုပြီးတော့စစ်တပ်ကိုယ်တိုင်ပဲတာဝန်ရှိတဲ့စစ်တပ်ကိုယ်တိုင်ကနေပြီးတော့ဈေးထဲမှာလာပြီးတော့ရရှိတဲ့နေရာတွေမှာဝင်ရောက်စစ်ဆေးတာတွေပြုလုပ်တယ်ပြီးရင်9ရောက်လောက်ကိုဒီခေါ်ယူစစ်ဆေးပြီးဆန်းသွားတာလူတွေထင်းထင်းသွားတာလူတွေရှိတယ်
ပြီးခဲ့တဲ့စနေနေ့ညပိုင်းတုန်းကလည်းနှစ်နိုင်ငံကြားကတောင်ရင်းမြစ်ကိုလှေနဲ့ကူပြီးထိုင်းနိုင်ငံမဲဆောက်မြို့နယ်မဲလမကန်နာကိုဝင်ရောက်လာတဲ့ထိုင်းနိုင်ငံသား၄ဦးနဲ့မြန်မာနိုင်ငံသား၂ဦးကိုလည်းနေကြဆောင်တပ်ကဖမ်းဆီးခဲ့ပါတယ်မြန်မာနိုင်ငံကနေပြန်လာတဲ့ထိုင်းနိုင်ငံသား၂ဦးကိုဗစ်ရောဂါကူးစက်ပြီးဆေးရုံတက်နေရတယ်ဆိုတဲ့သတင်းနဲ့အတူထိုင်းနယ်ဇက်ကကြောင်းနေဈေးတွေကိုလည်းပိတ်ထားရကြောင်းထိုင်းအနာပိုင်တွေကိုကိုးကားပြီးဒေသခံသတင်းတွေမှာဖော်ပြပါတယ်ရှမ်းပြည်နယ်တာချီလေးမြို့ကလောင်းစားရုံလုပ်ငန်းတွေမှာလုပ်ကင်နေသူတွေအပါအဝင်နေရပြန်လာကြတဲ့ထိုင်းနိုင်ငံသား20လောက်ကိုဗစ်ရောဂါကူးစက်နေတာကိုတွေ့ရှိခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံကလုံခြုံရေးတွေကိုထပ်မံတင်းကျပ်လိုက်သလိုတရားမဝင်ဝင်ရောက်လာသူတွေကိုလည်းပြစ်ဒဏ်တွေတတ်မှတ်လိုက်ပါတယ်။ကပ်ရောဂါကာလတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေနဲ့လက်ခံထားသူတွေကိုထောင်ဒဏ်ငွေဒဏ်အပြစ်ပေးဖို့စနေနေ့မှာပဲအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းရောင်ကြီးဦးအလုသမားအဖွဲ့ကဦးမိုးကျော်ကအခုလိုပြောပါတယ်။
ထိုင်းနိုင်ငံနဲ့ကိုတရားမဝင်လမ်းကြောင်းတွေစက်နိုင်ငံသားတွေကိုခေါ်ယူလာတယ်ခေါ်ယူလာတယ်လို့စစ်စစ်တွေ့ရှိရတယ်ဆိုထောင်ဒဏ်10နှစ်ကနေပြီးတော့ဒဏ်ငွေ3သိန်းသက်ပေါ့ဒဏ်ငွေ3သိန်းဒဏ်ရိုက်တာရှိမယ်နှစ်ခုလုံးပဲငွေဒဏ်ရောထောင်ဒဏ်ရောအနေနဲ့ဆုံးပဲဖြစ်နိုင်တယ်အဲ့လိုမျိုးမိတ်ချမယ်ပေါ့နောက်တစ်ခုကကြတော့ထိုင်းနိုင်ငံနဲ့ကိုတရားမဝင်လမ်းကြောင်းတွေစက်ခေါ်လာတဲ့နိုင်ငံသားတွေကိုစစ်စစ်တွေ့ရှိပါကထောင်ဒဏ်9နှစ်စစ်စစ်တွေ့ရှိတယ်ဆိုထောင်ဒဏ်9နှစ်ဒီဒဏ်ငွေ9000ဘောလုံးအမှုတန်နေရလုံးဖြစ်စီကြက်ခံရမယ်လို့ပြောတယ်နောက်တစ်ခါကျထိုင်းနိုင်ငံလေးကိုတရားမဝင်လမ်းကြောင်းကနေဆက်ဝင်လာတဲ့နိုင်ငံသားတွေလက်ခံထားတာကိုထောင်ဒဏ်9နှစ်ကနေဒဏ်ငွေ9000
ကိုဗစ်ကရောဂါကြောင့်တည်ဆုံးသူ60နဲ့ကူးစက်သူ4100ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာရောဂါပိုးကူးစက်မှုတွေရောပါနေချိန်မှာပဲမြန်မာနိုင်ငံမှာတော့တည်ဆုံးသူ2130ကျော်နဲ့ကူးစက်သူ3000နီးပါးရှိနေတာကြောင့်ရောဂါကူးစက်မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေသအဝင်အထွက်တွေနဲ့ကုန်သွယ်မှုတော်တော်များများကိုလည်းကန့်သတ်ထားပြီးလုံခြုံရေးကိုလည်းတွန်းမြင့်ထားပါတယ်ရှင်။ကျမမအေးမှထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။